အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလူအခွင့်အရေးကိုအကာအကွယ်ပေးရေးကိစ္စကိုဦးစားပေးတယ်လို့အောက်လွှတ်တော်အမတ်တယောက်ကပြောလိုက်ပါတယ်။မလ18ရက်နေ့တောက်ကြနေတုန်းကအမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှရိုဟင်ဂျာတွေရဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့တာမှကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်က Republican အမတ် Ed Rice ကအခုလိုပြောခဲ့တာဖြစ်ပါတယ်
။ We must find a way forward to improve the living conditions of the Rohingya and the cruel mistreatment.
ရိုဟင်ဂျာတွေရဲ့အခြေအနေတိုးတက်အောင်နှီးလန်းရှာရပါမယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ရရဆက်ဆက်ဆောင်ရွက်နေမှုတွေရပ်တန့်ခရရပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စကိုဦးစားပေးဆောင်ရွက်ရမယ်လို့ပြောတော်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဒေါက်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုလာခဲ့စဉ်ကရိုဟင်ဂျာကိစ္စကိုပြောခဲ့ပေမဲ့အခုချိန်ထိရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေရှိနေပြီးတော့ကျူးလွန်သူတွေကိုအရေးယူခြင်းမရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်ပျက်မိတယ်လို့လည်းကြားနာပွဲမှာအမတ်ရိုက်စ်ကပြောသွားခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲဖော်ပါမယ်လို့ဒေါက်ဆန်းစုကြည်ကလူသိရှင်ကြားပြောထားပြီးဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေမှာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Address ကကြားနာပွဲအဖွဲ့မိန့်မှုမှာပြောသွားခဲ့ပါတယ်။တခါဒီ2016အောက်တိုဘာ9ရက်နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုစုံစမ်းဖို့လူကုလသမဂ္ဂလူခွင့်ရေးကောင်စီကနေပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းရေးတောင်းဆိုတင်တယ်လို့လည်းသူကပြောသွားပါတယ်ဒီကြားနာပွဲမှာရိုဟင်ဂျာလူမျိုးမိုဟာမက်နာယင်းကရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြသွားခဲ့ပြီးတော့မြန်မာနိုင်ငံရဲ့လူမှုအတိုင်းဝိုင်းထဲမှာရိုဟင်ဂျာတွေအနေနဲ့တန်းတူအခွင့်အရေးနဲ့တိတ်ခါရှိရှိနေထိုင်ခွင့်ရရှိရေးကိုတောင်းဆိုသွားပါတယ်ရိုဟင်ဂျာတီးခြားနိုင်ငံရှရီယာနိုင်ငံတည်ထောင်ရေးကိုသူတို့အနေနဲ့အားပေးမှာမဟုတ်ဘူးလို့လည်းမိုဟာမက်နာယင်းကတောက်ချန်နေကဝါရှင်တန်မြို့တော်မှာလုပ်တဲ့အောက်လွှတ်တော်ကြားနာပွဲမှာပြောသွားခဲ့ပါတယ်ရှင်